ရခိုင်နောက်ပိုင်းမှာ WHO ကပြစ်ခံရလို့ကုလကမောင်သမားတည်ဆုံးတဲ့ပေါ်စုံစမ်းမှုတွေလုပ်ဖို့နဲ့နောက်မဖြစ်အောင်ကာကွယ်တားဆီးမယ်လို့နိုင်ငံခြားရေးဝန်ကြီးဌာနကထုတ်ပြန်ပြီးနောက်တည့်ရက်မှာပဲပူတက်စီတင်ကာတစီအဲ့ဒီနေရာမှာပဲထပ်မံပြစ်ခတ်ခံရတဲ့တဲ့တင်ကိုတင်ဆက်ပေးပါမယ်ကျွန်တော်တက်နိုင်ပါရခိုင်ပြည်နယ်မင်းပြားမြို့နယ်ရမောင်တရားအနီးမှာ CBS ပို့သက်စစ်ကုမ္ပဏီကစစ်ပျက်စီးတွေတင်ဆောင်လာတဲ့ကားတစ်စီးကိုမနေ့ကနေ့လယ်ပိုင်းကရခိုင်လက်နက်ကင်အဖွဲ့ဘက်ကလက်နက်ငယ်တွေနဲ့ပစ်ခတ်ခဲ့တာကြောင့်ရေမောင်းတေဆုံးပြီးတဦးတန်ရရှိခဲ့တယ်လို့တပ်မတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။အဲဒီကဟာအိုင်းကနေစစ်တွေကိုလာတာဖြစ်ပြီး WHO ကပစ်ခတ်ခံရတဲ့မင်းပြားမြို့နယ်ရမောင်တရားအနီးရောက်မှပစ်ခတ်ခံရတာဖြစ်ပြီးရေမောင်းတေဆုံးပြီးတဦးတန်ရရှိခဲ့တယ်လို့မင်းပြားဒေသခံတဦးကပြောပါတယ
်။မနေ့ကပေါ့ဆက်ပြီးတော့ခီးလာဖြန်းနဲ့အခွဲရလို့ပြောပါတယ်။အဲ့ဒီဆွဲကအခုစကားလို့ပြောကြတယ်ဗျာအဲ့ဒီညာကလူတွေပြောနေကြတယ်အဲ့ဒီမှာတယောက်ပြေတယောက်ပြေရရပြီးတော့အဲ့ဒီကိုကြားပါတယ်ခင်ဗျာအဲ့ဒီကပြေလို့ရောက်တယ်ပေါ့အဲ့အောင်လို့ဆိုပြီးတော့အော်ဒီလူဝိချိုကပြစ်ခခံရနေရမယ်မဝေးဘူးခင်ဗျာအဲ့ဒီရာမောင်တရားရဲ့အလုံးသားပါပဲစိတ်မကြီးသေးပါတမတော်ကတရားထိတ်မှတော့ဂိတ်တွေရှိကြတော့လူတွေတွေ့ရတယ်ခင်ဗျာအဲ့ဒီနားမှာအများစခန်းလေးလောက်ထားတယ်အဲ့ဒါလည်းကြာပါပြီခင်ဗျာ
အဲဒီကကိုရခိုင်လက်နက်ကန်အဖွဲ့ဘက်ကလက်နက်ငယ်တွေနဲ့ပစ်ခတ်ခဲ့တာဖြစ်တယ်လို့တပ်မတော်ဘက်ကထုတ်ပြန်ထားပေမဲ့အဲအဖွဲ့ပြောခွင့်ရခိုင်ဒုက္ခကညင်းဆိုထားပါတယ
်ဒီမနေ့ကနေပြီးတော့ဒီမြန်မာစစ်တပ်ကအဲဒီကားကိုဟိုသူတို့အရင်ဒီပစ်ခတ်နေတဲ့နေရာမှာပဲအဲဒီ WHO ကားကိုပစ်တဲ့နေရာနားမှာပဲသူတို့ပစ်တာအဲ့ဒါမြန်မာစစ်တပ်တွေနေရာယူထားတဲ့သူတို့ရဲ့ဒီဟိုလုံခြုံရေးအေရီယာထဲမှာဖြစ်တဲ့ကိစ္စအဓိကကတော့သူတို့ကဒီလာသမျှဒီကားရောစိုက်ကယ်ရောသူတို့အဲ့လိုမျိုးဟိုပြစ်ခတ်နေတာကတော့ဒါအတူလေးကြာနေပြီဗျ
ပြီးခဲ့တဲ့ April 20ရက်နေ့ကလည်းအဲ့ဒီရမောင်တရားအနီးမှာ WHO ကတစီပြစ်ခတ်ခံရတာကြောင့်ရေမောင်းတည်ဆုံးပြီးကျန်းမာရေးဝန်ထမ်းတဦးတန်ရာရရှိခဲ့တာနဲ့ပတ်သက်ပြီးတနစ် AA ကတော့တစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဆွဆွေးနေကြတာပါအခုလို WHO ကပြစ်ခတ်ခံရတာနဲ့ပတ်သက်ပြီးကုလသမဂ္ဂကလည်းစုံစမ်းနေတယ်လို့မြန်မာနိုင်ငံနိုင်ငံခြားရေးဝန်ကြီးဌာနကလည်းအဲ့ဒီကိစ္စနဲ့ပတ်သက်ပြီးအစိုးရအနေနဲ့စုံစမ်းစစ်ဆေးမှုတွေနဲ့နောက်ထပ်အဲ့ဒီလိုပြစ်ခတ်မှုတွေထပ်မံမဖြစ်ပေါ်ဖို့ကာကွယ်ရေးလုပ်ငန်းတွေလှုပ်ဆောင်ဖို့မနေ့ကထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်တွင်းမှာအခုလိုကမ္ဘာ့ကျန်းမာရေးအဖွဲ့ကပြစ်ခတ်ခံရတာပါဝင်တခြားစစ်ဘေးစစ်တမ်းတွေနဲ့ပတ်သက်ပြီးကုလသမဂ္ဂကလာရောက်ပြီးနိုင်ငံတကာပညာရှင်တွေသတင်းဌာနတွေကိုခေါ်ဆောင်ပြီးအမြန်ဆုံးလာရောက်စုံစမ်းဖို့မျှော်လင့်တယ်လို့မြောက်ဦးမြို့နယ်ပြည်သူ့လွှတ်တော်မှဦးလှစောကပြောပါတယ်။
ကုလသမဂ္ဂကအဲညွန်ချညွန်ချိုင်းမှုရှုပ်ကိုတိုင်ကပြောပြီဆိုတော့လေဒါကျွန်တော်တို့ကကျူစွာတယ်နော်အဲ့လိုဟိုသူတို့စီကအဲ့ကျွင့်ကျင်တဲ့ပညာရှင်တွေလာပြီးတော့ဒီကိစ္စဟာဘလို့အမှန်တကယ်ဘသူကကျူလွန်နေပြင်မှုလဲဆိုတာကိုတော့ပုံမလေးလင်းဖို့ထူနိုင်မယ်ဆိုတော့အကောင်းဆုံးကအဲ့လိုလာတဲ့ခါမှလည်းနိုင်ငံတကာသတင်းထောက်တည်နော်အတွေ့အကြုံရှိတဲ့နိုင်ငံတကာသတင်းဌာနကြီးတွေဒီလိုသတင်းဌာနတွေပါလာနိုင်တော့အကောင်းဆုံးကအဲ့လိုဖို့ထူနိုင်ခြင်းအားဖြင့်လဲအဲမြန်မာငြိမ်းချမ်းရေးကိုလည်းအထောက်အကူပြုနိုင်ပါလိမ့်မယ်ရခိုင်ပြည်မှာဂျီတူရဲ့တကယ်ကြုံတွေ့နေရတဲ့စစ်ပေးစစ်တမ်းလဲစုံတရားကင်းသွားလိမ့်မယ်လို့ယူဆပါတယ်เนาะအဲ့တော့အဲ့ဒီအဖွဲ့အမြန်ဆုံးလာပါစေလို့ပဲကျွန်တော်တို့မျှော်လင့်နေပါတယ်အဲ့ဒီတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ပြောတာကတော့ကျွန်တော်တို့ဘာမှပြောစရာအကြောင်းမရှိတော့ဘူးဒီဟာကြီးကိုကျွန်တော်စကားလုပ်ပြီးလည်းပြောချင်တော့ဘ
ူးရခိုင်ပြည်နယ်တွင်းမှာဒီကနေ့ထိတိုက်ပွဲတွေဆက်လက်ပြင်းထန်နေတယ်လို့အရသာထိခိုက်သေဆုံးမှုတွေဖမ်းဆီးခံရတာတွေလည်းနေ့စဉ်နဲ့အမျှရှိနေပါတယ်တိုက်ပွဲတွင်းအရသာထိခိုက်သေဆုံးတိုင်းမှာလည်းတန်းတဲ့အဲနှစ်ဖက်စလုံးဟာတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဆွဆွေးပြောဆိုနေကြတာလည်းဖြစ်ပါတယ်ခင်ဗျာကျွန်တော်တက်နိုင်ပါရခိုင်ပြည်နယ်ကနေတင်ပြပို့ထားပါတယ်